လက်စားမှုနဲ့ယာရုကဖေရှားခံထားရတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာအစားထိုးခန့်အပ်ဖို့ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကအမည်စီးရင်တင်သွင်းခဲ့ပါတယ်။ခန့်အပ်ဖို့တင်သွင်းခံရသူအမျိုးသမီးဥပဒေချုပ်ဟာပြည်ထောင်စုရှေ့နေချုပ်ရုံးကအငြိမ်းစားညွှန်ကြားမှုဖြစ်တယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီလိုခန့်အပ်ဖို့အမည်စီးရင်တင်သွင်းတာနဲ့ပတ်သက်လို့ဥပဒေအတိုင်းဝိုင်းမှာအမည်အမျိုးမျိုးရှိနေတာကို VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပေးထားပါဗျ
။လက်လက်နေတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာခန့်အပ်ဖို့အတွက်ဒီကနေ့ကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမည်စီးရင်တင်သွင်းခဲ့တာကို
တိုင်းဒေသကြီးလွှတ်တော်ကြီးသဘောတူညီချက်ရယူရတဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌံတို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့25ရက်6လ2018ရေဆွဲပါစာမတ်3မြေဆောင်5ကျဲစီ5ကျဲပြည်မြေဆောင်စီမံဖြစ်ပြပူလာပါတယ်။မိယာတော်ခင်မျိုးကြီးအဖမိယာဒုတိုက်ခေါ်ဦးအောင်တိုက်နိုင်ငံသားစစ်တေးကပြအမှတ်ကတော့ကိုမြေဆောင်မာယာမနိုင်3ရက်နှစ်နှစ်5တစ်အဆိုပါထုတ်ပြရဲ့ကိုရေးမှတ်တမ်းကိုထွတ်တော်ကုဆယ်များထံထပ်ဝေထားပြီးဖြစ်ပါတယ်
အမည်စီးရင်တင်သွင်းထားသူနဲ့ပတ်သက်လို့ကန့်ကွက်လို့တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကန့်ကွက်လို့တဲ့အကြောင်းကိုလွှတ်တော်ရုံးကိုတင်ပြရမယ်လို့လဲလွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်ရန်ကုန်တိုင်းဥပဒေချုပ်အနေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးဟန်ထူးဟာပြီးခဲ့တဲ့ရက်ပိုင်းကအာဂရိလိုက်စားမှုပုံမှန်နဲ့အရေးယူခံရတာကြောင့်လက်ရှိမှာတာဝန်ကနေခံရပြီးအမှုရင်ဆိုင်နေရပါတယ်ဟာတာတယုတ်ဆောင်အောင်ရဲထွေအသက်ခံရမှုမှာတန်တရာရှိသူတွေကိုပြန်လွှတ်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးနဲ့အတူတိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်အရှေ့ပိုင်းခရိုင်ဥပဒေအရာရှိတွေစုစုပေါင်း6ဦးကိုလက်စားမှုနဲ့အရေးယူခဲ့တာဖြစ်ပါတယ်။တရားလွှတ်တော်ရှေ့နေဦးကြည်မင်းကတော့တိုင်းဥပဒေချုပ်အစ်စ်အနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေရှိလာမယ်လို့သူကဆိုပါတယ်
။ NLD တွေကဟာတကယ်ကိုကြွန့်ကျင်တဲ့ရှေ့နေတွေဖြစ်စေအပြင်လောကဖြစ်စေအဲ့လိုအပြင်လောကကနိုင်ငံရေးအမြင်ရှိတဲ့ရှေ့နေမျိုးခန္ဓာ ਉਹ ပဲဆရာတော့ဘူအားဖြင့်ကြိုက်တယ်အမျိုးသမီးအမျိုးသားဆိုတာတော့မဟုတ်ပါဘူးဘာလို့ဘာလို့မကြိုက်လဲခုနဆရာပြောလို့ပဲစစ်အာဏာရှင်အောက်မှာအပိုးကျိုးလာတဲ့အမြင်ဟောင်းရှိတဲ့လူတွေကိုဆရာမကြိုက်ဘူးပေါ့နော
်ဥပဒေချုပ်အစ်စ်အနေနဲ့ဝေဖန်ခံနေရတဲ့လက်ရှိတရားရေးကိုဘယ်လိုတည့်မတ်အောင်ထိမ့်မလဲဆိုတာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်းအောင်ကတော့အခုလိုပြောဆိုခဲ့ပါတယ
်တော့သူနဲ့ပတ်သက်လို့ကျောသမတ်ပြုရလောက်အောင်စံနမူနာထားရလောက်အောင်သူ့ရဲ့ဆောင်ရွက်ချက်ကဥပဒေဝန်ထမ်းအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တာကလွင်တခြားဘာမှကျွန်တော်တို့မကြားသိရဘူးအဲ့တော့ကျွန်တော်တို့ကတော့အားမရဘူးပေါ့ဗျာသူ့တနည်းလောက်တော့စောင့်ကြည့်ရတော့မှာပေါ့ခံပြီးမှတော့မတတ်နိုင်ဘူးလေ
ဥပဒေချုပ်ဟောင်းနဲ့ဥပဒေအရာရှိတချို့ကိုလက်စားမှုနဲ့အရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူထုရဲ့ယုံကြည်မှုပြန်ရလာနိုင်စေမယ့်အစာပြိုးလှုပ်ဆောင်မှုအဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းအစ်တတော်ဝင်ယူမဲ့ယုံရင်းနေတဲ့တရားရေးယုံကြည်မှုအားနည်းနေတဲ့တရားစီရင်ရေးမှုကင်းတွေမကြခဏဖြစ်လာနေတဲ့လူပေါင်းစုံနေထိုင်နေတဲ့ရန်ကုန်တိုင်းဒေသကြီးမှာတရားရေးကိုတည့်မတ်အောင်ထိမ့်သိမ့်ဖို့အခက်ခဲတွေရှိနေသေးတယ်ဆိုပြီးတုံ့သက်ပြောဆိုနေကြပါရဲ့ရှင်
။မမေခသတင်းပေးပို့ထားတာပါ။